ျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒပေါ်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတိုင်းလုံးကြိုးစားဆောင်ရွက်ရမယ်လို့ယုံကြည်ပါတယ်။အဓိကအဖြစ်မတူညီမျှမှုနဲ့ပတ်သက်ပြီးဆွေးနွေးရတဲ့နေရာမှာဘာမတူညီမျှမှုအကြောင်းဆွေးနွေးနေရလဲဆိုတာအလုံးနားလည်ဖို့လိုအပ်ပါတယ်။များသောအားဖြင့်မတူညီမျှမှုလို့ပြောလို့ရှိရင်ကျွန်တော်တို့အတွေ့အကြုံမှာအကြောင်းအရာတွေများကြီးပေါ်လာနိုင်ပါတယ်။ဥပမာအားဖြင့်စီးပွားရေးမတူညီမျှမှု၊ပညာရေးမတူညီမျှမှု၊ကျန်းမာရေးမတူညီမျှမှု၊အလုပ်ကိုင်ခွင့်လန်းဆိုင်ရာမတူညီမျှမှုတွေအကြောင်းတတိယနေ့မှာပဲဖြစ်ဖြစ်နေ့စဉ်စကားတွေမှာပဲဖြစ်ဖြစ်ညီရကြားနေရမယ်လို့ထင်ပါတယ်။ဒါပေမဲ့မတူညီများမှုကိုဘယ်ရှိတော့ကနေကြီးစုနားလဲလဲလို့မေးလို့ရှိရင်ပြက်ပြက်သားသားအဖြစ်တစ်ခုရဖို့ခိုင်းနေပါတယ်။အကျမ်းမြားဖြစ်ဆိုရင်တော့ရှိတော့မမျိုးအဖြစ်ကြီးစုနိုင်ပါတယ်။ပထမတစ်မျိုးကတော့ vertical inequality လို့ခေါ်တဲ့ downline မတူညီများမှုပဲဖြစ်ပါတယ်။ဥပမာအဖြစ်စာကျူးစားရတဲ့လူကစာမွက်ပူအောင်လို့ပညာပူတတ်လို့အလုပ်ခွင့်မှာကျူးစားရတဲ့လူကအလုပ်ခွင့်မှာပူအောင်မြင်လို့ဖြစ်ပေါ်လာတဲ့မတူညီများမှုတွေကဒါ downline မတူညီများမှုတွေပဲဖြစ်ပါတယ်။ဒါပေမဲ့နောက်ထပ်ရှုတော့တစ်ခုကတော့ horizontal inequality လို့ခေါ်တဲ့အလျားလိုက်မတူညီများမှုပဲဖြစ်ပါတယ်။အလျားလိုက်မတူညီများမှုဆိုတာကတော့လူအုပ်စုနဲ့တစုကြားမှာသမိုင်းကြောင်းအရာပဲဖြစ်ဖြစ်လက်ရှိအစိုးရမူဝါဒတွေကြောင့်ပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မတူညီများမှုတွေပဲဖြစ်ပါတယ်။ဥပမာဆိုကြပါစို့အုပ်စုနှစ်စုရှိပါတယ်။အုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာ10ယောက်ဆင်းရဲနေမှဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာ downline မတူညီများမှုပဲရှိရလို့ပြောရမှာဖြစ်ပါတယ်။သူတို့ညာလဲအုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာအယောက်90ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာအတရားလိုက်မတူညီများမှုရှိနေရလို့ပြောရမှာဖြစ်ပါတယ်။နိုင်ငံနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုမှာအတရားလိုက်မတူညီများမှုကိုရှော့ချဖို့ဟာအဓိကပန်းတိုင်တစ်ခုအနေနဲ့ရပ်တည်နေပါတယ်။ဘာကြောင့်လဲဆိုတော့အတရားလိုက်မတူညီများမှုတွေရှိနေတဲ့၍လူခွဲစီကြားမှာတင်းမာမှုတွေရှိပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေအောင်မှာဖြစ်ပါတယ်။ဥပမာအားဖြင့်အမေရိကန်နိုင်ငံမှာရှိတဲ့လူပြည်လူမဲကြားမတူညီများမှုဒီဥရောပမှာရှိတဲ့ရိုမာနဲ့တခြားလူမျိုးကြားမှာမတူညီများမှုရဝန္ဒာမှာဖြစ်ပျက်ခဲ့တဲ့ဟိုတူးနဲ့တူစီကြားမှာမတူညီများမှုတွေကဒီနိုင်ငံရဲ့နိုင်ငံတွေရဲ့နိုင်ငံရေးသမိုင်းတွေမှာအဓိကအခန်းကဏ္ဍမှာပါဝင်ခဲ့တာပဲဖြစ်ပါတယ်။လောလောဆယ်ကျွန်တော်တွေ့ရှိရတာကတော့နေ့စဉ်ဆွေးနွေးမှုတွေမူဝါဒတွေထဲမှာအလျားလိုက်မတူညီများမှုကိုထည့်သွင်းဆွေးနွေးတာအားနဲ့နေပြရလို့ပဲမြင်ပါတယ်။ဥပမာကျွန်တော်တို့အားလုံးစီးပွားရေးမတူညီများမှုဆိုရင်မြန်မာနိုင်ငံမှာစည်းရမ်းရှမ်းသာကွာဟမှုမြင့်မားနေရဆိုတာဘယ်သူမှငြင်းပယ်မှာမဟုတ်ပါဘူး။ဒါပေမဲ့ဗဲဒေတာတွေကဗဲလူမျိုးတွေကစိယမှုတံပုတ်ခံရတယ်ဒီပိုပြီးစိယမှုတံကိုခံရတဲ့ဒေတာတွေအတွက်အထူးမူဝါဒတွေကိုပေါ်ဆောင်လားမပေါ်လောင်လားဆိုတာကိုသိရှိရမှာကျွန်တော်တို့အားနဲ့နေပါသေးတယ်ပညာရေးဆိုရင်လည်းဥမာအဖြစ်ရန်ကုန်မှာစာတက်မြတ်မှုနှုန်း96%ရန်ကုန်ရှိပြီးရှမ်းပြည်နယ်မှာလူသုံးဖို့နှုန်းကစာတက်မြတ်မှုမတက်မြောက်သေးဘူးဆိုရင်ဒါကျွန်တော်တို့ရန်ကုန်နဲ့ရှမ်းပြည်နယ်ကြားမှာမတူညီများမှုပညာရေးဆိုင်ရာမတူညီများမှုရှိနေသေးတယ်လို့ပဲပြောရမှာဖြစ်ပါတယ်နိုင်ငံရေးမတူညီများမှုဆိုရင်လေကျွန်တော်တို့ငားစိတ်တရားခိုင်နှုန်းသောအမျိုးသမီးတွေကလွှတ်တော်မှာဆရာခိုင်နှုန်းမရှိရဆိုရင်ဒီအမျိုးသားနဲ့အမျိုးသမီးကြားမှာအလျားလိုက်နိုင်ငံရေးဆိုင်ရာမတူညီများမှုတွေရှိနေရလို့ပဲပြောရမှာဖြစ်ပါတယ်ဒီအတွက်လည်းမူဝါဒတွေချမှတ်ရမှာဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကဆရာနာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အပြင်တနိုင်ငံလုံးငြိမ်းချမ်းရေးဖော်ဆောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ခက်ခဲများစွာနဲ့ရင်ဆိုင်နေရတဲ့နိုင်ငံတည်းဖြစ်ပါတယ်သို့တော်ညာလဲလူမျိုးအုပ်စုတစုနဲ့တစုကြားမှာရှိရဲ့အလျားလိုက်မတူညီများမှုကြားမှာကြားမှာရှိရဲ့အလျားလိုက်မတူညီများမှုတခြားအုပ်စုတစုနဲ့တစုကြားမှာရှိရဲ့စီးပွားရေးဆိုင်ရာပညာရေးဆိုင်ရာကျန်းမာရေးဆိုင်ရာအလုပ်ကိုင်ခွင့်လန်းဆိုင်ရာမတူညီများမှုတွေကိုမလျှော့ချနိုင်တဲ့၍ကျွန်တော်တို့လိုအပ်တဲ့ငြိမ်းချမ်းရေးပန်းနိုင်ဖွံ့ဖြိုးရေးပန်းနိုင်ရောက်ရှိဖို့အခက်အခဲတွေမတည်ငြိမ်မှုတွေနဲ့တွေ့ကြည့်နေရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။